မြန်မာနိုင်ငံပါဝင်ကမ္ဘာပေါ်ကနိုင်ငံတချို့မှာအာဏာသိမ်းတဲ့လူရဲတွေဟာကာယောဂါလို့ပြန့်နှံ့လာနေတာကြောင့်လူညုံရေးကောင်စီကထိထိရရောက်ကန့်တွဲဖြစ်ရှင်းမှုကုလသမဂ္ဂအကြီးအကဲကတိုက်တွန်းလိုက်ပါတယ
် We have seen in Myanmar and do we have also seen
မြန်မာနိုင်ငံမှာတွေ့ရတယ်လို့အာဖရိကနိုင်ငံတွေမှာလည်းအာဏာသိမ်းတဲ့လူရဲတွေတွေ့နေရပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကနယူးယောက်ကုလသမဂ္ဂရင်းချုပ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာ VOA ရဲ့မိကုန်းကိုဖြေကြားသွားတာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းလူပေါင်း1000ကျော်တိစုံရတာအပါအဝင်နိုင်ငံရေးအကြက်တဲတွေလက်နက်ကန်ပြည်ပခတ်တွေနဲ့လူခွေချိုးဖောက်မှုတွေပေါ်ပေါက်နေပေမဲ့ကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ကထိထိရရောက်မဖြေရှင်းနိုင်တာကိုလည်းအတွင်းရေးမှူးချုပ်ကအလေးထားပြောဆိုသွားပါတယ်မြန်မာနိုင်ငံအပြင်အာဖရိကတက်ကဆူဒန်နိုင်ငံမှာလည်းဒီတစ်ပတ်တည်းစစ်တပ်ကအာဏာသိမ်းခဲ့တယ်လို့ဒီမတိုင်ခင်မှာမာလီနဲ့ဂီနီနိုင်ငံတွေမှာအာဏာသိမ်းမှုတွေပေါ်ပေါက်ခဲ့တယ်လို့တခြားနိုင်ငံတွေမှာအာဏာသိမ်းမှုကြိုးပမ်းမှုတွေလည်းရှိခဲ့တာပါပိတ်ဆို့တံခတ်မှုတွေနဲ့စီရေးရအေးအေးယူတာတွေလုပ်ပိုင်ခွင့်ရှိတဲ့ကုလသမဂ္ဂလူညုံရေးကောင်စီကတော့မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့စိုးရင်ကြောင်းနဲ့မာလီနိုင်ငံကစစ်အာဏာသိမ်းမှုကိုတော့ပြစ်တင်ရှုတ်ချကြောင်းကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်ကုလသမဂ္ဂတွင်းရေးမှူးချုပ်ကတော့ကာယောဂါလို့ပြန့်နှံ့လာနေတဲ့အာဏာသိမ်းမှုတွေကိုလူညုံရေးကောင်စီကနေထိထိရဟန်တားနိုင်အောင်ကမ္ဘာအင်အားကြီးနိုင်ငံတွေညီညီညွတ်ညွတ်နဲ့စောင့်ရှောက်ဖို့လည်းတိုက်တွန်းတော်ပါတယ်